မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်ဗြိတိန်ဒုနိုင်ငံသားရေးဝန်ကြီးဟျူဂိုဆွာယားဟာရန်ကုန်မြို့ကိုရောက်ရှိနေပြီးတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြမယ့်ဗြိတိန်လုပ်ငန်းရှင်တွေဟာတာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုမျိုးတွေလုပ်ဖို့လိုအပ်တယ်လို့ဆိုလိုက်ပါတယ်။မြန်မာအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးကလည်းပြည်ရင်းကိုဝင်ရောက်လာမယ့်အနာဂတ်ရင်းနှီးမြှုပ်နှံမှုတွေမှာပွင့်လင်းမြင်သာပြီးတိုင်းပြည်အတွက်အကျိုးမြတ်တွေဖြစ်ဖို့လိုအပ်တယ်လို့ဆိုခဲ့ပါတယ်။ဒီသတင်းပြည်ဆောင်ကိုတော့ဗြိတိန်နိုင်ငံသားရေးဝန်ကြီးဟျူဂိုဆွာယားရဲ့ဒီမီဒီယာတွေ့ဆုံပွဲကိုတိုင်းတက်ရောက်သတင်းယူခဲ့တဲ့ VOE သတင်းတော့ကိုအောင်ရဲမောင်မောင်ကရန်ကုန်ကနေသတင်းပေးပို့ခဲ့ပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဗြိတိန်ဒုတိယနိုင်ငံသားရေးဝန်ကြီးဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်မှာမြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိသလိုလူမျိုးရေးပြည်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ဒေသကိုလည်းတွားရောက်ဖို့ရှိတယ်လို့ဒီကနေ့မီဒီယာတွေ့ဆုံပွဲမှာပြောဆိုလိုက်ပါတယ်။ဒီတင်ဒုတိယနိုင်ငံသားရေးဝန်ကြီးမစ္စတာရှူဂိုဆွာယားဟာမြန်မာနိုင်ငံကိုဒီဇင်ဘာလ12ရက်နေ့ကရောက်ရှိနေတာဖြစ်ပြီးတော့ဗြိတိန်နိုင်ငံကကုန်သည်တွေနဲ့မြန်မာနိုင်ငံအကြားကုန်သည်မှုနဲ့ယင်းနှိမ့်ညွန့်မှုတွေပြုလုပ်ဖို့ဥဆောင်လာတဲ့ကိုယ်စားလှယ်ဖြစ်တယ်လို့လည်းသူကဒီကနေ့ပွဲမှာပြောလိုက်ပါတယ်။မြန်မာနိုင်ငံမှာယင်းနှိမ့်ညွန့်ကြမဲ့ဗြိတိန်လုပ်ငန်းရှင်တွေဟာတာဝန်သိတဲ့ယင်းနှိမ့်ညွန့်မှုတွေလုပ်ဖို့လိုတယ်လို့လည်းဗြိတိန်နိုင်ငံသားရေးဝန်ကြီးရှူဂိုဆွာယားကပြောပါတယ
်။လူတွေရင်းနှီးမြှုပ်နှံမှုဟာလူတွေရဲ့ဘဝတွေအတွက်ပြောင်းလဲကောင်းတွေကိုဖြစ်လာစေနိုင်ပါတယ်။တာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုကလွန်လိုအပ်နေတဲ့အလုပ်ကိုင်းတွေကိုဖန်တီးပေးနိုင်ပြီးလေ့ကျင့်သင်ကြားပေးရင်းနဲ့ပညာရေးခွင့်လန်းတွေကိုလည်းပေးရနိုင်ပါတယ်။ဒီချက်တွေအလုံးဟာကုန်သွယ်စည်းဝါးကဏ္ဍခွင့်ပြုတိုးတက်မှုကိုအရှိန်အပြည့်ထိန်းသိမ်းသွားနိုင်မှုလိုအပ်ချက်တွေဖြစ်သလိုပဲဒီလိုအရှိန်ထိန်းသိမ်းနိုင်တဲ့ကုန်သွယ်စည်းဝါးခွင့်ပြုတိုးတက်မှုကလည်းပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုတပြန်တည်းပံ့ပိုးပေးသွားပါလိမ့်မယ်။
ပြည်ထောင်ကုန်သည်အဖွဲ့ဟာမြန်မာနိုင်ငံအတွင်းမှာအဓိကလိုအပ်နေတဲ့စွမ်းအင်ကဏ္ဍကိုအထူးလှူဆောင်မှုရှိတယ်လို့လည်းပြည်ထောင်ဒုတိယနိုင်ငံသားရေးဝန်ကြီးချူကိုဆွာယားကပြောပါတယ်။တယံဇန္ဒထုတ်ယူရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိရေးဦးဆုံးဆောင်ရွက်ချက် Extractive Industry Transparency Initiative နဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေနဲ့ဦးစွာဆောင်ရွက်နေရတယ်လို့လည်းပြည်ထောင်နိုင်ငံသားရေးဝန်ကြီးချူကိုဆွာယားကပြောပါတယ်
။ The government is going to sign up to the Extractive Industry Transparency Initiative.
တယံဇာတထုတ်ယူရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိရေးကနဦးဆောင်ရွက်ချက်နဲ့ဆက်လင်းပြီးတော့ကျွန်တော်တို့ဟာမြန်မာနိုင်ငံအစိုးရနဲ့အလွန်ရင်းနှီးနှီးဆောင်ရွက်နေပါတယ်ဒီလိုပွင့်လင်းမြင်သာမှုရရှိရေးကနဦးဆောင်ရွက်ချက် EIDI ကအခွန်အခောက်တွေပွင့်လင်းမြင်သာမှုကိုမြင့်တင်ဖော်ဆောင်နေတဲ့ကမ္ဘာလုံးဆိုင်ရာစံသတ်မှတ်ချက်တည်းဖြစ်ပါတယ်ဒီလုပ်ငန်းစဉ်ကအချိန်ရွက်မှာဖြစ်ပေမဲ့ကျွန်တော်တို့ရဲ့ထောက်ခံပံ့ပိုးမှုကိုတခြားလုံးပေးသွားမှာပါ
ပြည်ရင်းကိုဝင်ရောက်လာမယ့်အနာဂတ်ရင်းနှီးမြှုပ်နှံမှုတွေဟာတိုင်းပြည်အတွက်အကျိုးအမြတ်တွေဖြစ်ဖို့လိုသလိုနိုင်ငံအတွက်နှီးပညာတွေကြံခဲ့ဖို့လည်းလိုတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်လွှတ်တော်နေရပုံဥပဒေချမ်းကော်မတီဝင်တဦးလည်းဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါက်တာမြတ်ညာနာဆိုးကပြောပါတယ
်နိုင်ငံတော်အတွက်ဘလောက်ကြိုးရှိမလဲเนาะပြည်သူတွေအတွက်ဘလို့ကောင်းကျိုးချမ်းသာဖြစ်ထွန်းစေမလဲအထက်မှလည်းခလာပြည်သူတွေဟာဘလို့မျက်နှာဆုံးရှုံးမှုမျိုးတွေရှိနိုင်နေပြန်ပြီးတော့ပေါ့เนาะဟိုကျွန်တော်တို့ဘလို့ပြန်ပြီးတော့ဆောင်ရွက်ပေးနိုင်နေဆိုတာတွေကိုကိုယ်ဝင်လေးမိမိသားသားရှိအောင်လို့ပြောပါပါ
တရားစရထုတ်ယူလုပ်ငန်းတွေမှာမြန်မာနိုင်ငံကိုအကူအညီပေးတဲ့အနေနဲ့ကနဦးထောက်ပံ့မှုအမေရိကန်ဒေါ်လာ2သိန်းခွဲပေးထားမှာဖြစ်တယ်လို့လည်းမစ္စတာရှူဂိုဆွာယားကဒီကနေ့ပွဲမှာပြောပါတယ်ပြည်ထောင်ဒုတိယနိုင်ငံသားရေးဝန်ကြီးရှူဂိုဆွာယားရဲ့မြန်မာနိုင်ငံခီးစဉ်ဟာပြည်ထောင်နိုင်ငံသားရေးဝန်ကြီးဇူလိုင်လကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ခီးစဉ်ရဲ့နောက်ဆက်တွဲခီးစဉ်လည်းဖြစ်ပါတယ်ပြည်ထောင်ဒုတိယနိုင်ငံသားရေးဝန်ကြီးရှူဂိုဆွာယားနဲ့အတူလိုက်ပါလာခဲ့တဲ့ပြည်ထောင်စီးပွားရေးလုပ်ငန်းရှင်တွေဟာဒီကနေ့မှာပဲမြန်မာနိုင်ငံကုန်သည်ကြီးများအသင်းကတာဝန်ရှိသူတွေနဲ့တာဝန်သိတဲ့ယင်းနှိမ့်ညွန့်မှုနားလည်မှုစာချုပ်လောက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ပြည်ထောင်ဒုတိယနိုင်ငံသားရေးဝန်ကြီးရှူကိုဆွမ်းရဟာမင်းနှက်ဖြံမှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးတော့မြန်မာနိုင်ငံရောက်ရှိခဲ့စဉ်ရခိုင်ပြည်နယ်ကိုရောက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲတရက်ကိုလည်းမင်းနှက်ဖြံမှာပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ